တော်ရရှိမြတ်ခင်ဗျာမြန်မာနိုင်ငံကအင်တာနက်ဆာမျက်နှာတွေလူမှုကွန်ရက်တွေပေါ်မှာသတင်းမာတွေကောလာလာတွေဖြန့်ချီပြီးတိုင်းပြည်မှာမတည်မငြိမ်ဖြစ်အောင်ကြိုးပမ်းနေတယ်ဆိုပြီးအစိုးရကသတိပေးထားပါတယ် Facebook လို့အင်တာနက်လူမှုကွန်ရက်တွေကနေတဆင့်သတင်းတွေပြန့်နှံ့လွယ်တဲ့ဤပညာတွေတိုးတက်လာတဲ့အမျှသတင်းအမှန်နဲ့သတင်းအမှားဘယ်လိုခွဲခြားနိုင်မလဲလူလူချားမှာသတင်းမှန်ရအောင်ဘယ်လိုလုပ်နိုင်မလဲဆိုတာကိုကျွန်တော်ဆွေးနွေးဖို့စီစဉ်ထားပါတယ်ပထမတစ်ပိုင်းအနေနဲ့ကတော့ဒီသတင်းမာတွေကောလာလာတွေ NDN နဲ့ပတ်သက်လို့အရင်ဆွေးနွေးခြင်းပါတယ်အရင်ဆုံးတော့ကျွန်တော်သတင်းစာဆရာဦးမြင့်ကျော်ဟုတ်ရဲ့သဘောထားကိုကြားချင်ပါတယ်အစိုးရရဲ့ထုတ်ပြန်ချက်မှာတော့အထူးသဖြင့်တော့ဒီမကြသေးရင်တော့ဒီအစိုးရခေါင်းဆောင်ပိုင်းနဲ့ပတ်သက်ပြီးထွက်လာတဲ့အင်တာနက်ပေါ်ကသတင်းတွေကိုသူကရင်းညွှန်းပြီးပြောဆိုထားတာတွေ့ရပါတယ်ဆိုတော့ဒီနောက်ကွယ်မှာနိုင်ငံရေးရည်ရွယ်ချက်တွေပါတယ်လို့လည်းဆွဆွဲထားပါတယ်ဆိုတော့ဒီလိုအစိုးရကိုဖျက်လို့ဖျက်ဆီးလို့ပို့ရည်ရွယ်ပြီးတော့မှန်မှန်သတင်းပြန့်နေတဲ့အင်အားစုတွေကတကယ်ပဲခံရမှာရှိနေတာဦးမြင့်ကျော
်ဟုတ်ကျွန်တော်မြင်မှာတော့ဟိုသတင်းထုတ်ပြန်ရေးဆိုတဲ့ဟာကိုသတင်းမီဒီယာကအစိုးရဘက်နဲ့ပတ်သက်တဲ့ဟာတွေဖြစ်ချင်းဟိုအတီးပြူနိုင်တဲ့မေးမြန်းနိုင်တဲ့ဟာသမစ်ကိုတကယ်ကိုထိရောက်အောင်လုပ်နိုင်ရင်အဲ့ဒါကြီးကဒီလောက်ကြီးဆိုရင်ကြောက်เสียမလို့လို့ကျွန်တော်မြင်တယ်ဟိုဆိုရှယ်မီဒီယာပေါ်မှာတော့အမျိုးမျိုးရေးကြသားကြတာမျိုးတွေရှိနိုင်တယ်ဟိုအဲ့ဒီဟာတွေရဲ့ယုံကြည်မှုဆိုတဲ့ဟာကိုလည်းလူမှုကိုလည်းတစ်ခါမှပညာပေးဖို့လည်းလိုတာပေါ့နော်နောက်တစ်ခုကတော့ဟိုတစ်ခါလေးမှဆိုရကမျှော်လင့်တာကဟိုနိုင်ငံပိုင်မီဒီယာကပြောရင်ဟိုလူမှုကသိကျင်နိုင်ငံပိုင်မီဒီယာကဖတ်ဆိုတဲ့ဟာမျိုးကိုလည်းဟိုကျွန်းနေတာလည်းပါတယ်ဒါပေမဲ့နိုင်ငံပိုင်မီဒီယာဆိုတာနှစ်ပေါင်းဟို70နှစ်50လောက်မယုံကြည်စရာတွေဖြစ်လာတော့အခုချိန်ကြီးလူလူကဟိုနိုင်ငံပိုင်မီဒီယာအပေါ်မှာတရားရုံးနှုံးယုံကြည်မှုရှိဘူးအဲ့လိုဆိုတော့လွတ်လပ်တဲ့မီဒီယာတွေကိုလည်းအစိုးရကအားပေးအားမြောက်ပြုဖို့လည်းလိုတယ်အားပေးအားမြောက်ဆိုတာလွတ်လပ်တဲ့မီဒီယာတွေကချက်ချင်းမေးနိုင်မေးရင်ဖြေပေးဖို့လူလူကိုဟိုအချက်နဲ့ပြေဖို့သိပေးဖို့ဆိုတော့အဲ့ဒီဟာကိုလည်းပို့ပြီးတော့သုံးနေကြတာပေါ့နော်အခုလိုမျိုးဟိုလူကောင်းတဲ့ချာပွေပေါ်ထုတ်ဖန်းစီပြစ်ပြီးဆိုတဲ့ဟာမျိုးကိုဟိုဈောင်းမပေးပဲနဲ့အဲ့ဒါလေဟိုလူလူကိုသူ့ဘူးမှုတွေလောက်ရင်တော့အဲ့ဒါမျိုးပေးတာမျိုးကျွန်တော်တို့ကဟိုတော့ဟိုမကန့်ွက်ပေမဲ့လို့အခုလိုမျိုးတခြားသူ့ဘူးမှုလိုမျိုးမဟုတ်တဲ့ဟာမျိုးကိုကြတော့စောစောနီးလန်းမျိုးနဲ့မီဒီယာကိုပို့ပြီးတော့ဟိုစီးပစ်ဆက်ဆံခြင်းချင်းရှင်းချနိုင်တယ်လို့ပို့ပြီးတော့ကြီးလည်နိုင်လို့ကျွန်တော်တို့အဲ့လိုမြင်နေပေါ့နော
်ဟုတ်ကဲ့ပါကျေးဇူးပါဆိုတော့တကယ်တော့ဆော့ဆော့ဒီဦးမြင့်ကျော်လည်းထောက်ပြသွားပါတယ်အစိုးရတို့စစ်တပ်တို့မှလည်းဒီကိုပိုင်သတင်းမီဒီယာတွေရှိနေတာပဲဟိုနောက်တစ်ခုကဒီအစိုးရတဲ့အရသာအစိုးရတက်လာပြီးတဲ့နောက်ပိုင်းမှာသတင်းမီဒီယာလွတ်လပ်ခွင့်ကလည်းအထိုက်အလျောက်ရှိလာတယ်ဆိုပြီးတော့နိုင်ငံတကာအဖွဲ့အစည်းတွေကလည်းပဲအတိအမှတ်ပြုပြောနေတာလည်းရှိပါတယ်ဒါပေမဲ့လည်းအင်တာနက်ကအခြေမြင့်မရှိတဲ့သတင်းတွေကိုယုံနေတော့မဲဆိုတော့ဒါကယုံတဲ့လူအဖြစ်လားလူလူကြားကိုသတင်းမှန်တွေဟိုရအောင်မလုပ်နိုင်တာမီဒီယာတွေမှာအဖြစ်ဖြစ်နေဟိုမီဒီယာရဲ့တာဝန်လားကိုမင်းထက်ငင်းချက်ဒီမန္တလေးကအခြေဆိုင်တဲ့သတင်းသမားတယောက်အနေနဲ့ဆွေးနွေးစေချင်ပါတယ်ခင်ဗျာ
အဲကျွန်တော်တို့အဓိကတော့ဟိုဒီလူကြီးရဲ့အစ်စ်မဟုတ်ပါဘူးညာဘာလို့လဲဆိုတော့ဒီလူကြီးကတော့သတင်းအရင်ကတော့ကျွန်တော်တို့လာဒီပြင်းခေါ်တဲ့ဒီသတင်းစာတွေဒီ channel တွေဟိုဘက်ကတွေကတော့အဲ့လောက်ကတော့တက်တယ်နောက်တော့သတင်းစာတွေဒေးလီတွေပုံစံတွေလည်းပေါ်လာတယ်အတူတူနဲ့တော့ဒီကျွန်တော်တို့ဖုန်းတွေလည်းလေးလေးကြီးပေါ့လေအတူတူနဲ့တဲ့အချိန်မှာဖုန်းနဲ့ဒီ internet ဒီ online တွေကဒုစရိုက်ရတာကြတော့ဒီနေ့ online ဘောကနေသူတို့ပြည်နယ်သတင်းတွေရောဟလာဒီတခြားလူမှုဘောကတွေအကုန်လုံးဒီဘောကနေအကုန်လုံးသိကြုံပြီးတော့ဒီ develop ပြီးနေရတယ်ဒီကိစ္စကဒီဘောကသတင်းတွေမှန်နေမှန်းတင်တော့သိနိုင်ဘောကရှင်းရတယ်အဓိကတော့သတင်းမှန်တွေကိုသတင်းဆိုစီကိုထုတ်ပြန်ပေးရမယ်အဓိကတာဝန်ရှိတဲ့သူတွေကသတင်းမှန်တွေကိုခုနကပြောလို့ဘယ်လိုလဲဒီလိုလက်ထဲရောက်တော့တာထုတ်ပြန်ပေးနေဖို့ပေါ့ဗျာအဲ့တော့အဲ့ဒါကိုထုတ်ပြန်ပေးနေဖို့ဘဝရှိတယ်ဒီကျမ်းမာတော့ဝေဝါနေပါပဲဖြစ်ဖြစ်ကျွန်တော်တို့ဆိုရင်ကတော့ဘာသာရေးပြစ်တက်ခံပြောလို့နောက်တိုင်းဒီလည်းကိုယ်ကလည်းတကယ်မြင့်မြင့်နေနေသွားရတဲ့ကာလမှာတိုက်ပြီးရဲ့အဲ့နောက်ပြန်ဆွဲတော့နိုင်တဲ့အခိုက်အကျိုးတွေပေါ့နော်။နောက်တခါလူမှုကွန်ရက်ဒီပေါ်မှာအဲပြင်လာတဲ့ဒရင်းဒီပေါ်မှာလည်းအခုဆိုရင်ပူရောသွားတယ်ဒရင်းတွေကလည်းအမှန်အမှန်ရောထွေးနေတဲ့ဒရင်းတွေ။အဲ့ဒါတွေကိုလည်းတက်ဆိုင်ရာအဓိကတာဝန်ရှိတဲ့နိုင်ငံတိုင်းမီဒီယာတွေနဲ့ဒီဆက်ရတဲ့အများပြည်သူကမှတကယ်ပြတ်နိုင်တဲ့ဒရင်းခေါ်လာကြီးတွေကတော့ဒါတွေကိုကျေလည်ပြင်းပြင်းနဲ့ချိပြီးရအောင်နဲ့အချိန်မီကိုနဲ့ငင်းနေပြစ်နိုင်ပါလေ။အဲ့ဒီဟာတွေမှာနှောင့်နှေးနေရတယ်ပိတ်ထုတ်တာတွေဆိုလို့ကျတော့ဒါဒီလိုကတော့ရရဒရင်းတွေပေါ်မှာအဲ့ဒါလိုတရားလည်းမဖြစ်နေပါဘူး။
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီကိုမင်းထက်ညီညာလည်းထောက်ပြသွားပါတယ်ဒီတကယ်တော့မြန်မာနိုင်ငံမှာအင်တာနက်သုံးတဲ့သူအများစုဆိုတာဟိုလက်ကင်ဖုန်းနေနဲ့သုံးတာများပါတယ်ဟိုသတင်းတို့ဘာလို့ဆိုရင်လဲ Facebook ပေါ်ကနေပဲကြည့်ကြတာများတယ်ဟိုချမ်းသာတဲ့အတိုင်းပြည်ဖွံ့ဖြိုးတဲ့အတိုင်းပြည်မှာလို့တော့ဟိုလူတိုင်းကလည်းကွန်ပျူတာတွေအင်တာနက်တွေကိုမသုံးနိုင်ကြဘူးနောက်ပြီးတော့လွတ်လပ်တဲ့ရုပ်သံမီဒီယာတွေကလည်းအားမကောင်းဘူးဆိုတော့ဟိုလူလူအနေနဲ့ကဒီ mainstream ဒီတကယ်သတင်းမီဒီယာကြီးတွေထဲလောလောကူကူနဲ့တက်တက်တတာဟိုသတင်းချက်လက်ရမယ်ဟို Facebook တို့ဘာလို့လို့အဲ့လို social media တွေကိုဟိုအားကိုးရလို့ထင်ပါတယ်ဆိုတော့ဒီနေရာမှာကျွန်တော်ဟိုမြန်မာနိုင်ငံမှာသတင်းဆက်သွယ်ရေးနည်းပညာဒီဖွံ့ဖြိုးရေးလုပ်ငန်းတွေလုပ်နေတဲ့မီဒီယာအဖွဲ့ကမတ်ထိုက်ထိုက်အောင် ဟိုကျွန်တော်မေးချင်ပါတယ်ဆိုတော့ကျွန်တော်တို့ဒီဖွံ့ဖြိုးရေးအခြေခံလူဝတ်ချက်တွေပြည့်စုံမှုပေါ့လေလူတိုင်းဒီကွန်ပျူတာအင်တာနက်တွေပေါ်ပေါ်တည်တည်သုံးနိုင်မှုဆိုတော့လက်တလုံးမဖြစ်နိုင်တဲ့ကိစ္စပါဆိုတော့ဒီလိုချိန်မျိုးမှာလက်တလုံးကြုံနေရတဲ့ဒီလိုပြဿနာတွေကိုဟိုဘယ်လိုမျိုးဖြေရှင်းနိုင်မလဲ
ဟိုအဓိကဒီအင်တာနက်ပေါ်မှာသတင်းအမှားတွေပြန့်နေတာကဒါကျွန်တော်တို့ဒီမြန်မာနိုင်ငံတခုတည်းမဟုတ်ဘူးပေါ့နော်ဒီတခြားတကဘာလုံးမှာဒီတွေ့ကြုံနေရတဲ့အခုလက်တလောအခက်ခဲပြီးတော့အင်တာနက်ရဲ့သဘောတဘာဝကကျွန်တော်တို့ဒီလူတွေရဲ့သဘောတဘာဝအရာပေါ့နော်အချက်အလက်တွေထပ်စာလို့ရှိရင်လူတွေရဲ့ဒီခံစားချက်ကိုဆုံးဆောင်နိုင်တဲ့အရာတွေသတင်းတွေကိုလူတွေကပို့ပြီးတော့ယုံကြည်ကြတယ်အဲ့ဒီဟာတွေကပို့ပြီးတော့ပြန့်လွယ်ကြတယ်အဲ့ဒီခါကျတော့ကျွန်တော်တို့ဒီအင်တာနက်ဒီတုံးတော့မယ်ဆိုလို့ရှိရင်ပေါ့နော်ဟိုကျွန်တော်တို့ကဟို platform တွေနောက်အသုံးပြုတဲ့ဒီဟို platform တွေရဲ့နောက်ပြီးအသုံးပြုသူတွေရဲ့မှာလဲကျွန်တော်တို့ကကိုစီဟိုတာဝန်တွေရှိကြတယ်ဥပမာဒီ Facebook ဆိုလို့ရှိရင်ဒီတခြားနိုင်ငံတွေမှာသူကစနေပြီဟိုအသုံးပြုတဲ့အခါမှာတွေ့ရတဲ့သတင်းတွေကိုတကယ်လို့သတင်းကမှားလားမှန်လားဆိုပြီးတော့ဂျာထဲမှာစစ်ဆေးပေးတယ်ပေါ့နော်ဟိုအဖွဲလေးဟိုထားရှိလာတယ်အဲ့ဒီအဖွဲတွေကနေတစင်တကယ်လို့ဒီပတင်းကအမှားဆိုလို့ရှိရင်လည်းအမှားဆိုပြီးတော့သူတို့ဒီဟို flag လုတ်ပေးတဲ့ဟာတွေလုတ်လာကြတယ်အခုမြန်မာပြည်မှာဆိုလို့ရှိရင်လည်းအဲ့ဒီဟိုဂျာထဲကနေစစ်ဆေးပေးတဲ့အဖွဲတွေတော့မရှိပေမဲ့မြန်မာပြည်မှာဆိုလို့ရှိရင် Facebook ကတော့ဒီဝင်လိုက်တာနဲ့ပေါ့နော်ဟိုဒီဟို social media တုံးတဲ့သူတွေကပတင်းတွေကိုဟိုတိတ်ချစစ်စစ်ပါပြီးမှရုံမှာဆိုတော့ဒီ message တွေပေါ့နော် Facebook ကနေဟိုပေါ်တဲ့ဒီ note ဟို note ပေါ်တဲ့ဟာလေးတွေ Facebook ကနေလုတ်ပေးတာလေးတွေရှိတယ်နောက်တစ်ခုကလူတွေဟိုကိုတော်တော်ပြည့်တဲ့လူတွေကိုနိုင်ကိုရလဲပေါ့နော်ဒီကိုဒီ online ပေါ်မှာဟိုတုံးတဲ့အခါမှာကျွန်တော်တို့အနေနဲ့ဒီသတင်းဟိုအသိပညာပေါ့အဲ့ဒီသတင်းအသိပညာလဲဟို digital အသိပညာလေးလဲဒါကျွန်တော်တို့ရှိတာတင်တယ်ဆိုတော့ online ပေါ်မှာတင်တိုင်းဒါကျွန်တော်တို့ကမယုံတင်ဘူးတစ်ခုခုကိုကျမတို့ဟိုစစ်ဆေးပြီးတော့မှဒီအရင်းအမြစ်တွေစစ်ဆေးဖို့ကျမတို့ကစီးတင်တာတွေရှိတယ်နောက်ပြီးတော့ share တော့မယ်ဆိုလို့ရှိရင်လည်းတကယ်တင်းအရင်းအမြစ်တွေစစ်ဆေးပြီးမှ share တင်တာတွေရှိရဲဆိုတော့ဒါကျမတို့ဒီဟိုတာဝန်ကတော့ပေါ့နော်ဒီသက်ဆိုင်ရာဒီကိုဟိုအသုံးပြုတဲ့သူတွေမှာလည်းတာဝန်ရှိတယ်လို့နောက်ပြီးတော့ကျမတို့အသုံးပြုတဲ့ platform တွေပေါ်မှာလည်းတာဝန်ရှိတယ်နောက်ပြီးတော့ဒီကျမတို့ဒီတင်းအမှန်တွေပေါ့နော်ပို့ပြီးတော့ဒီဖြန့်ပေးနိုင်တဲ့ဒီအဖွဲ့တွေ media အဖွဲ့တွေနောက်ပြီးတော့ဒီကျမတို့လို့ဒီရပ်ဖက်အဖွဲ့ကြီးတွေမှာလည်းဒီကျမတို့လောက်ရမဲ့တာဝန်ဒီကိုစီရောရှိကြပါလေရှ
ာ Okay ကျေးဇူးပါကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုံစံတွေလည်းလေးလိုင်းပေါ်ရောက်နေပါတယ်အရင်ဆုံးကတော့ကျွန်တော်ဒီရှင့်နေဦးကျော်လင်းဖြစ်ပါတယ်ဦးကျော်လင်းသဘောထားဆွေးနွေးနိုင်ပါတယ်ခင်ဗျာ
နံမီးရမှာဗျာခုနပြောလို့ပေါ့လေကျွန်တော်တို့ဒုတိယသတင်းအမှားရှိအဲ့ဒီသတင်းအမှားတို့လူတွေကသုံးလုံးသုံးလုံးနဲ့ဒုတိယကြောင့်တင်းတင်းနေဆိုလို့ရှိရင်ဘာလို့စီးစစ်တဲ့နိုင်ငံတော်ကဖြစ်စီအရေးကြီးတဲ့ဖွဲ့ကြီးကပြန်ပြီးဖော်ထုတ်လိုက်လို့ပြီးတော့စီးစစ်ပြီးတော့အမှန်တရားကိုသူတို့အချိန်ပြီးဖြောက်လို့ရတယ်ဗျာအရင်တော့ကျွန်တော်တို့ချိန်ဒီသတင်းစာဆိုရှိတယ်ချိန်ဒီသတင်းစာဆိုညနေကြောင်မှထွက်တယ်တင်းလို့မရင်းနဲ့ရေးချင်တာရေးပန်းနာမလို့စီးစစ်ပြီးတော့ချိန်ဒီလေချိန်ဒီလေဆိုညခွန်လိုက်သူကအိုးကြီးကထောက်လိုက်ခွန်လိုက်မှလူတွေအရှင်းဘယ်လိုလဲချိန်ဒီဆိုပြီးအော်လဲလို့ရှင်ချိန်ဒီဟုတ်တယ်ဝယ်ဖတ်တယ်တင်းလို့တရမှာမဟုတ်ချိန်ဒီဆိုတဲ့ဒရစ်ကညနေမိုးချုံကထုတ်ပြီးအရင်ပြန်အဲ့တော့ကျွန်တော်လည်းဒရစ်ကတို့လို့ပဲအခုလည်းအင်တာနက်မှာမဟုတ်ဖြတ်မယ်ဒီမှာအဲ့ဒီ internet နဲ့ပတ်သက်တဲ့ media တို့ခုဝဖြစ်ပြီအဲ့တော့ကျွန်တော်တို့တနေ့ကိုမားတွေကိုစီစီပြီးတော့မှအမှန်ကိုပြမမယ်လူတို့ကဒီအချိန်မီပေါ့ဗျာညနေဆုံးတော့မှဒရစ်မှာအဲ့ဒီဒရစ်မှာကိုတိုက်ပြရအားထားမယ် internet ကျုံနေလူကအားထားမယ်ဆိုအဲ့လိုဒရစ်အမှန်မျိုးပြီးရင်ကျွန်တော်တိုက်ပြရဒရစ်မှာဒုက္ခဝေးမှာပေါ့ဗျာကျွန်တော်တို့ကမချစ်ပြပါ
ဟုတ်ကဲ့ကျေးဇူးပါဦးကျော်လေးအခုကျွန်တော်တို့ဟိုဆွေးနွေးပွဲအတွက်ကိုအီးမေးလ်တွေ Facebook တွေကနေပေးပို့ထားတဲ့စာတချို့ကိုလည်းပေါ်ပြချင်ပါတယ်အရင်ဆုံးကတော့ကျွန်တော်တို့ကိုကိုကြီးဆိုတဲ့ Facebook ကစာနားလောင်ဖတ်ပြပေးပါဦးဟု
တ်ကဲ့ပါရှင်ဒီကိစ္စကလွယ်လွယ်လေးပါ Facebook ပေါ်မှာလည်း 7day တို့လို Mizima တို့လို 11 တို့လို့သတင်းဌာနတွေကလည်းတင်နေတာရရှိပါတယ်ဒီတော့အစိုးရနဲ့သတင်းဌာနတွေနဲ့ညှိကြပေါ့ပြီးရင် Facebook ပေါ်မှာဖြင့်ဘယ်သတင်းဌာနတွေကတင်တဲ့သတင်းကိုအမှန်ယူပါလို့ပြည်သူကိုချပြသတင်းပေးလိုက်ပေါ့အဲ့ဒီလိုအစိုးရကတရားဝင်ခွင့်ပြုထားတဲ့သတင်းဌာနတွေအနေနဲ့လဲကိုတင်တဲ့သတင်းဟာတရားရခိုင်နှုန်းမှန်ကန်ပါတယ်ဆိုတာကိုတာဝန်ယူတာဝန်ခံရမလဲပြည်သူကိုပုံမှန်လင်းလင်းပြောထားရင်စိတ်ချပါပြည်သူကလည်းအဲ့ဒီဌာနရဲ့သတင်းကိုပဲအမှန်ယူပါလိမ့်မယ်အခုဟာကသမရယုံပြန်ကြားရေးတို့အတိုင်းမင်ခံယုံပြန်ကြားရေးတို့ကတော့မှသတင်းကအခုသမျိုးတော့ကြသမျိုးဖြစ်နေတော့ပြည်သူကဘယ်ဟာအမှန်ယူရမှမသိဖြစ်ပြီးမြင်နေမြသတင်းလိုက်ဖတ်နေရတော့အကုန်ရောကုန်တာပေါ့ဒီတော့မီဒီယာနဲ့အစိုးရဆွေးနွေးပြီးမီဒီယာကလည်းတာဝန်ယူမှုတာဝန်ခံမှုပြည့်နေလို့ပေါ့အစိုးရဘက်ကလည်းကိုယ့်စကားကိုယ့်လုပ်ရက်ကိုတာဝန်ယူတာဝန်ခံပေါ့ ဥပမာအစိုးရဖက်ကမားတယ်မီဒီယာကမန်းတယ်ဆိုအစိုးရခံဖို့အစိုးရကမန်းလဲနဲ့မီဒီယာကလော်လီပြီးရေးတယ်ဆိုလဲမီဒီယာကိုစော်ပေါ်ဆိုပြီးရေးထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါသူကတော့ဒီသတင်းမှန်တဲ့သတင်းမှခေါ်ကြနိုင်အောင်ဆိုပြီးတော့ဟို Facebook ကနေအကြံပြုထားတဲ့သောတာရှင်မှာဆိုတော့သတင်းမှားတွေဒီကောလာဟာလာတွေကိုတိုက်ဖြတ်ဖို့ဆိုရင်ဟိုသတင်းမှန်တွေလူကြားထဲရောက်ဖို့ဟိုလိုလာတော့သိကြပါတယ်ဆိုတော့ဘလို့နီးလန်းနေနဲ့ဟိုသတင်းမှန်တွေလူကြားထဲရောက်အောင်ဟိုလုံနိုင်မလဲဦးမြင့်ကျော်ဆွေးနွေးပြပါဦး
အလွယ်ဆုံးဆိုတာအခုလောက်တဲ့ဆုံးတစ်ခုပေါ့နော်အဲ့ဒါဘာလဲဆိုတော့ပုံမှန်သတင်းစာရှင်းလင်းပွဲတွေလုပ်ပေးဖို့ပေါ့နော်ဟိုပြည်ထောင်စုသူအနေနဲ့ရောဒီသန္ဓရအစိုးရတွေမှာရောပေါ့နော်နောက်ပြတော့သက်ဆိုင်ဝန်ကြီးဌာနတွေဆိုရင်လည်းသဘောကအခုတော့ဟိုကြိုးရေးသုံးရှိသူတွေဟို information team တွေတော့ဖွဲ့ထားတယ်ဒါပေမဲ့အဲ့လူတွေကလည်းအလုံးရှုပ်နေတာတွေရဲ့အဲ့လူတွေကိုနိုင်ကိုကဟိုညွန်ကျုပ်တို့ဟုတ်လားဟိုအငြင်းတန်းတွင်းဝင်တို့အဲ့လူတွေကိုနိုင်ကိုကသူတို့အောက်က information နဲ့အားလုံးသူတို့လက်ထင်မှာတခါလေးမရောက်နေတာရယ်ဆိုတော့အဲ့ကြေတနာတွေကအများကြီးပဲဆိုတော့ကျွန်တော်ပြောချင်တာတော့ဟိုပုံမှန်တင်းကချင်းလင်းပွဲလို့ဟာမျိုးအပတ်ရှင်လို့ဟာမျိုးတွေလောက်ပါဟိုဒီတန်ရအစိုးရလည်းဒီတန်ရအစိုးရလည်းအဲ့လိုမျိုးလုပ်တဲ့ခါမှာဒီတန်ရမီဒီယာတွေကလည်းသူ့ data နဲ့ထိုင်တဲ့ဟာတွေကိုအပတ်ရှင်လို့မျိုးမေးနိုင်တဲ့အခွင့်အလမ်းပေါ့ဟိုမေးစရာမရှိရင်လည်း15မိနစ်လောက်နဲ့ပြီးသလိုမေးစရာရှိတဲ့ခါမှာလည်းတနိုင်ခွဲနှစ်နိုင်ကြိုင်နေကြမှာအဲ့ဒီဤအဖြစ်မီဒီယာကိုချက်ချင်းဒီဖြစ်ဖြစ်နေတဲ့ဟာအားလုံးကမီဒီယာပေါ်ရောက်ချင်းအားတော့မီဒီယာကိုပြောချင်းအဖြစ်မီဒီယာဖြစ်နေတဲ့ဟာဟိုဖြည့်ချင်းအဖြစ်တော့လည်းဒီဟာကရေတိုမှာအမြန်ဆုံးဖြည့်ချင်းနိုင်မဲ့ဟာလို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါကျွန်တော်ကိုမင်းထက်ညင်းချမ်းကိုလည်းမေးချင်ပါတယ်ဆိုတော့ဒီကျွန်တော်တကယ်တော့ဒီမြန်မာနိုင်ငံမှာသတင်းလက်ခွင့်တိုးတက်လာရဆိုရင်လည်းပဲဟို access to information ပေါ့လေသတင်းအချက်လက်ရနိုင်တဲ့အပိုင်းမှာအားနည်းနေတယ်ဆိုပြီးတော့ဟိုထောက်ပြနေတာရှိရပါတယ်ဆိုတော့ဒီအစိုးရရဲ့ခုဒီနောက်ဆုံးဒီကောလာလာတွေမမှန်သတင်းတွေနဲ့ပတ်သက်လို့သတင်းထုတ်ပြန်ချက်ထဲမှာတော့ဒီသတင်းအချက်လက်တွေကိုအချိန်နဲ့တပြေးညီထုတ်ပြန်ပေးနေတယ်လို့လည်းသူကတော့ရေးသားထားပါတယ်ဒါပေမဲ့လည်းသတင်းမှားတွေကောလာဟာလာတွေကိုဟိုတိုက်ဖြတ်နိုင်လောက်တဲ့အထိဟိုသတင်းထုတ်ပြန်ချက်တွေကလုံလောက်မှုရှိရလို့ယူဆတာ
လုံးဝမတော်ဘူး။ဒါပေမဲ့ဒီကြည့်ရင်တောင်းတဲ့လူရဲ့သိရှိရဲ့ဒီအတက်လည်းပဲတက်နိုင်တယ်များလားဒီကျွန်တော်တို့သတင်းတွေကိုအမှန်ကန်ပြည့်စုံစေအောင်လားဒီကြည့်ရတဲ့တဲ့ဆိုတာကတော့ဒီအစိုးရလက်ထက်တုန်းကလည်းရှိပါတယ်ဒီပြောတဲ့ဆက်မှလည်းရှိပါတယ်တော့ဒါတွေအတက်ဝင်ဖို့ဆိုရင်တော့အများကြီးလိုအပ်နေတာပြည့်ရဲ့အမှောက်တင်အစ်စ်နေမှာတိုင်းအစ်စ်နေမှာဒီနယ်အစ်စ်နေမှာပဲရှိပြီးလက်ကရင်ဆရာရုံးနေမှာပဲပြောပြောတက်တဲ့ခန္ဓာဆိုင်ရာတွေမှာပဲရှိပြီးရတော့ဒီလိုကြည့်ရင်ဒရင်းတို့ပြန်ရွှေ့ဖွဲ့တွေဒရင်းဒီနေ့အပတ်တလို့ရှိရင်ရှင်းလင်းရမယ်လားဥပဆောင်တောင်းရွှန်းတဲ့သူတွေနောက်ကဒီဒရင်းမီဒီယာနဲ့ကြည့်ပြမယ်တွေဆိုတဲ့ကျွန်တော်တို့ဒရင်းမီဒီယာလောရီနဲ့ကဆက်လက်ရှိပြီးသားပါတို့တော့လည်းပဲခဏဆိုင်ရတဲ့အဲ့လိုမပွင့်နေမှာရတော့ဒီသူတို့ရဲ့အချက်ကဲသမုတ်ကြည့်ရင်သူတို့ကတခုခုဟိုကျလာကြော်ညာနေတဲ့အခါမျိုးမှာဒါလည်းပါသိကြပြီးပြောတာမျိုးတွေဥပမာကျရင်ဒီလျှက်စစ်နဲ့ပတ်သက်နေတဲ့မန်နီမာလည်းလျှက်စစ်နဲ့ပတ်သက်ဒီနေ့မှာပြည်ဝါထုတ်နိုင်တယ်ဆိုတာလေးတော့သာသူရှင်းရှင်းပဲကျန်တဲ့အပိုင်းဆိုတော့သူကခဏတို့သူတို့ကလည်းလုပ်တယ်မအားလိုက်တဲ့ဆိုတာမျိုးပေါ့နော်အဲ့တော့သိရတာကိုသတင်းဌာနတိုင်းကအလွယ်လေးလို့မလို့ဘူး။အမှမေးစရာဒီဇိုနာတိုင်းပြည်ရဲ့ကိစ္စမျိုးတွေမှာလည်းချက်ချင်းသတင်းတွေရယူဖို့ဆိုတော့တင်းရတယ်။အဲ့ဒီချိန်မှာခုနကပြောတဲ့ကောလာဟာသတင်းတွေကအများကြီးပြန့်ဆက်သွားတယ်။ဆိုတော့ဒီချိန်နေရာတွေမှာလည်းအချိန်တစ်ခုယူရတယ်ဆိုတာလည်းကျွန်တော်တို့အတန်တင်းနားလည်ပါတယ်။အဲ့တော့အဓိကတော့သတင်းစုစီသက်ဆိုင်ရာဌာနဆိုင်ရာတွေကဒီဟာတွေနဲ့ပတ်သက်လို့ရှိရင်တာဝန်ခံဖြည့်ရှင်းဖို့တာဝန်ခံသတင်းတွေကိုဖြည့်ရှင်းစေဖို့ဆိုရင်တို့မှလည်းတာဝန်ရှိတယ်။ညတော့ပြန်တော့မီဒီယာသမားတွေကိုအခုခုစိုးရွံ့နေကြတယ်ကော။ဒါလေးတွေကခုနသတင်းကိုမှန်မှန်မြန်ဒီလိုကတော့ကလာလာဒီကျေးဇူးဆိုရှင်သက်ဆိုင်ရာတာဝန်ရှိတဲ့ဌာနတွေအဖွဲ့အစည်းတွေအားလည်းဒီပေါ်မှာကြီးကြီးမားမားကြီးကြီးမားမားလို့ခုနပြောတဲ့ရင်းစီစဉ်နေလို့ပြောပါ
ဟုတ်ကဲ့ကျေးဇူးပါအခုတော့ကျွန်တော်တို့ဒီဆွေးနွေးပွဲကိုပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့နောက်ထပ်ပုဂ္ဂိုလ်တူကိုလည်းအလဲပေးချင်ပါတယ်သူကတော့နတ်မောင်မျိုးကကိုချစ်စမ်းမောင်ဖြစ်ပါတယ်ကိုချစ်စမ်းမောင်တဘောလာလေလူရင်းတူရှင်ဆွေးနွေးနိုင်ပါခင်ဗျဟု
တ်ကဲ့ပါကျွန်တော်ကတော့ဒီ Facebook အသုံးပြုတဲ့နေရာမှာ Social Media ဆိုရင်မလို့လူတိုင်းပုံမှာဖုန်းပလုံးရှိကြတယ်အဲဒီလိုလူတိုင်းပုံမှာဖုန်းပလုံးရှိတယ်လူတိုင်းပုံစံကတရင်တစ်ခုကိုအလွယ်လင့်တစ်ခုရှင်းနိုင်တယ်ခင်ဗျအဲ့တော့ကိုပင်တဲ့တရင်ပုံမှာမှတ်ကံမှုရှိဖို့လို့တော့ပြောချင်တာပေါ့နောက်တစ်ခုကသူတို့ဒီတရင်တစ်ခုတင်တဲ့နေရာမှာရည်ရွယ်ချက်ပေါ့ဟောပြောရည်ရွယ်ချက်ကဒါခွဲကြရလားတကယ်အမှန်တရားကိုသူတို့ပေါ်လို့ရှင်းတာလားဒါမှမဟုတ်လို့ရှင်းမလို့ရဲ့ပုံစံနဲ့ရှင်းတာလားဆိုတော့ကလည်းတကယ်ဖတ်တဲ့ဒီပေါ်မှာပဲမြင်ကြည့်ပါကျွန်တော်ကတော့အဲ့ဒီလို
ရှင်းပြီးဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့ကျေးဇူးပါအဲ့တော့ကျွန်တော်တို့ဒီနောက်ထပ်ဒီချို့သောတာရှင်တချို့ပြပို့ထားတဲ့စာရီ Facebook တွေကိုလည်းဟိုကြားဖြတ်ပြီးပေါ်ပြခြင်းပါတယ်တယောက်ကတော့သူကစောင်းဝီတေးဆိုတဲ့အကောင့်ပိုင်ရှင်မှာသူကတော့ Facebook ကနေရေးထားတာပါသူကတော့ပြည်သူစစ်စစ်ကတော့တရင်အမှန်ကိုပဲသိရင်ကြတာပါတဲ့မဟုတ်မမှန်လောက်တဲ့သူတွေကြောင့်ဘာမှမယုံရဲတော့ပါဘူးတဲ့ နောက်တူကတော့ကျွန်တော်တို့အီးမေးလ်နဲ့ပို့ထားတာပါဒေါက်တာကျော်ရှင်ဖြစ်ပါတယ်သူကတော့အင်တာနက်ခေတ်မှာဆိုရှယ်မီဒီယာတွေအသုံးများလာပါတယ်သူစိတ်ချတင်ကြင်ဟာတင်ကြတော့အကောင်းနဲ့ဆိုထုံးစံတိုင်းတွန်တွဲလက်ပါတဲ့လူမှုမီဒီယာတွေဘောကသတင်းဟာယုံကြည်စိတ်ချလို့မရပါဘူးတရားဝင်ထုတ်ဝေတဲ့သတင်းစာရေဒီယိုနဲ့ရုပ်မြင်သံကြားသတင်းတွေကိုတော့သတင်းမှန်ဖြစ်လက်ခံကြပါတယ်လူလူချားမှာသတင်းမှန်ရဖို့ဆိုရင်သတင်းဌာနတွေအနေနဲ့မိမိသတင်းပေါ် accountability ရှိဖို့တိတ်ပြီးအရေးကြီးပါတယ်သတင်းရရင်ပြီးရဆိုတာမျိုးမဟုတ်ဘဲခိုင်လုံတဲ့သတင်းရင်းမြစ်ကိုလည်းအခြေပြုတင်ပါတယ်စတုဒ္ဓမန္တန်ရဲ့သတင်းလွှတ်ခွင့်ကလည်းအရေးကြီးလို့နေပြန်ပါတယ်သတင်းမီဒီယာသင်တန်းကျောင်းတွေနောက်ပြီးသတင်းမီဒီယာဥပဒေနဲ့ဤဥပဒေတွေလည်းရှိလဲရှိမယ်ကျင်လဲကျင်လိုက်လဲလိုက်တာကျင်သာကြားနေကြပြီဆိုရင်တော့သတင်းလဲမှန်မယ်ဘာမှပြဿနာလည်းမရှိနိုင်ဘူးလို့ယူဆမိကြမှာခင်ဗျာဆိုပြီးတော့သူကရေးထားပါတယ်အခုနောက်ထပ်ကျွန်တော်တို့အတန်ဖိုင်နဲ့ပေးဖို့ဆွေးနွေးထားတဲ့ပုဂ္ဂိုလ်တယောက်ကိုလည်းအလှပေးကြပါတယ်။သူကတော့ဥကျော်လင်းမှာကြံကင်းမျိုးကဥကျော်လင်းရဲ့ဆွေးနွေးချက်ကိုလည်းနားထောင်ကြည့်အောင်ပါ
။ဆိုရှယ်မီဒီယာကတက်လာတဲ့သတင်းတွေဟာအစိုးရကိုကမောက်ကမဖြစ်အောင်လုပ်နေတယ်လို့ဆွဆွဲတာကတော့ဒီမိုကရေစီအစိုးရတဲ့အနေနဲ့မပြောတင်ဘူးလို့ထင်ပါတယ်။ဒီလိုသတင်းမျိုးတွေကိုအတိုက်ခံဘဝတော်ကတော့ဒီလိုမျိုးပြောမှာမဟုတ်တော့ပါဘူး။ဆိုရှယ်မီဒီယာကထိန်းချုပ်ဖို့ခက်ခဲတဲ့အတွက်သတင်းမှားရောသတင်းမှန်ပါချက်ချင်းတက်လာမှာပါ။သတင်းတစ်ပုဒ်ကိုထုတ်လွှင့်ဖို့လိုက်နာရမယ့်စီကံတွေသူကအပြည့်အဝလိုက်နာမှာမဟုတ်ပါဘူး။သူ့သဘောတဘာဝကိုကမှမှမှန်မှန်ချက်ချင်းတင်ကြတာပါ။သတင်းမှအတီးပြုတ်ကျင်သူတွေကတော့ VOA, BBC, RFA, DVB သတင်းဌာနကြီးတွေကထုတ်လွှင့်ပြီးဆိုမှလက်ခံကြမှာပါ။ဆိုရှယ်မီဒီယာမှာပါတိုင်းလဲအားလုံးကအမှန်ကြီးမဟုတ်တလို့အမှားကြီးပဲလဲမဟုတ်တော့ပါဘူး။ဒါပေမဲ့အစိုးရကိုအထင်မြင်ဆုံးနဲ့အောက်ခြေထိထိရောက်ရောက်အတိပေးနိုင်တာကတော့ဆိုရှယ်မီဒီယာပါပဲ။ဆိုရှယ်မီဒီယာကျေးဇူးကြောင့်အစိုးရနဲ့အုပ်ချုပ်သူအစင်းစင်ဟာအောက်ခြေအထိစဉ်ကြည့်စရာမလိုတော့ပဲအောက်ခြေကအဖြစ်အပျက်တွေကိုချက်ချင်းသိနိုင်ခွင့်ရခဲ့ကြတာပါဆိုရှယ်မီဒီယာကအားနည်းချက်တွေရှိနေပေမဲ့အားသာချက်တွေကလည်းအများကြီးရှိနေတာမို့ဆိုရှယ်မီဒီယာပါဝင်ပုဂ္ဂလိကမီဒီယာအခန်းကဏ္ဍကိုအပြည့်အဝအားပေးဖို့အစိုးရကောင်တရားရဲ့တာဝန်ပဲဖြစ်ပါတယ်အာဏာရှင်စနစ်ကလိုမီဒီယာတွေကိုအပြစ်တင်နေမယ့်အစားအစိုးရကိုထောက်ပြဝေဖန်ဖို့တက်တက်ကြွကြွအားပေးသင့်ပါတယ်ဗျာ
ဟုတ်ကဲ့ဒါတော့ဒီဥကျော်လင်းကြံကင်းမျိုးပါဖြစ်ပါတယ်သူကတော့ဒီဆိုရှယ်မီဒီယာတွေကပြဿနာရှိရဆိုရင်လည်းအားတာချက်တွေရှိနေတာကိုထောက်ပြထားတာပါဟိုသတင်းမှားတွေကောလာဟလတွေတိုက်ဖြစ်တဲ့နေရာမှာအစိုးရအနေနဲ့လွတ်လပ်တဲ့သတင်းမီဒီယာတွေအားကောင်းအားပေးဖို့လိုတယ်ဆိုတာကိုလည်းသူကထောက်ပြထားပါတယ်ဒါတော့စစောဟိုဥမြင့်ကျော်လည်းထောက်ပြသွားတာရှိပါတယ်ဆိုတော့ကျွန်တော်ဒီနေရာမှာဟိုနီးပညာလုပ်ငန်းတွေနဲ့ကျွမ်းကျင်တဲ့ဒီမှာထပ်ထပ်အောင်ကျွန်တော်မေးချင်တာတခုကတော့ကျွန်တော်တို့ဒီဆိုရှယ်မီဒီယာတွေအားတာချက်တွေရှိနေတာနဲ့ကျွန်တော်တို့ကဒီအကျိုးရှိအောင်မတုံးနိုင်ပဲဖြစ်နေရတာဘလို့ပြဿနာမျိုးတွေရှိနေလို့လဲဘလို့စိန်ခေါ်ချက်တွေရှိနေလို့လဲ
ဟိုဟိုဆိုရှယ်မီဒီယာပေါ်မှာကဒီတခုတိတိကဆိုရှယ်မီဒီယာကဒါကျမတို့ကဟို user generated content ပေါ့နော်အသုံးပြုတဲ့သူကိုယ်တိုင်ဖန်တီးရေးသားနိုင်တဲ့ online platform တွေလို့ခေါ်တယ်အဲ့ဒီ online platform တွေဖြစ်တဲ့အတွက်ဟိုတုံးတဲ့သူတွေကကိုယ်ပိုင်သူတင်ချင်တာတွေတင်ပါပဲရေးချင်တာတွေရေးပါပဲဟိုဒါကတော့သူ့ရဲ့ဒီဟိုရေးပိုင်ခွင့်လောက်ပိုင်ခွင့်ပေါ့နော်ဆိုအဲ့ဒီဟာအတွက်ဟိုတို့ကျမတို့အဲ့ဒီအပိုင်းရှိတယ်လို့အသုံးတဲ့သူတွေကိုနိုင်ကြလဲပေါ့နော်ဒီဟာကအသုံးပြုတဲ့သူတွေကိုယ်တိုင်ရေးတဲ့ဆိုတဲ့ဟာကိုသူတို့တွေသိမှဒီ social media ပေါ်မှာတွေ့ရတဲ့ဒီသတင်းတွေတွေ့ရတဲ့အကြောင်းအရာတွေကိုဒီကျမတို့ကချစ်ချိန်ပြီးတော့ယုံရမယ်ဆိုတဲ့အသိအရရှိရမှာလေဆိုတော့ခုနပြောသလိုလူတွေဘလို့တုံးတာတော့သူတို့ရဲ့ဟိုရွေးချယ်မှုအကြောင်းပေါ့နော်ဒါပေမဲ့ဒီဘက်တစ်ဖက်မှာလည်းဒါကျမတို့ကအဲ့ဒီရဲ့တက်ရောက်မှုတွေအများကြီးများနေတာကဒီ social media ရဲ့အလုပ်လုပ်ပုံလေးနောက်ဒီဒုက္ခကွန်ရက်တွေရဲ့ဒီသဘောကိုကျမတို့တွေအနေနဲ့နည်းနည်းလေးဟိုသဘောပေါက်ပုံလေးတွေနည်းနည်းလိုအပ်နေတာလေးတွေအကြောင်းဒီလိုမျိုးဒီပြဿနာလေးတွေဖြစ်နေတယ်လို့ကျမယူဆတယ်ရှင့်
โอเคเจซูပါဆိုတော့ကျွန်တော်မတက်တော့ဆိုတော့ကျွန်တော်တို့ကဒီအခုဒီ social media အန်ဒီရကအစိုးရစိုးရင်တလောက်ပေါ့လေဒီတိုင်းပြည်မှာတကယ်အလို့ဟိုအပြောင်းလဲတွေကိုထိခိုက်နိုင်တဲ့အထိအခုလက်တလောချင်းနေမှာစိုးရင်စရာအခြေအနေမျိုးရှိနေလား
ဟုတ်ဟိုကကျွန်တော်တို့ဒီလူမှုကွန်ရက်တွေအကြောင်းပေါ့เนาะကျွန်တော်တို့ကတစ်ဖက်မှာခုနဆိုဝင်ဆွေးနွေးရတဲ့ဆရာတယောက်ပြောသလိုပေါ့နော်ဒီကျမတို့ဒီတည်အမှားတွေနောက်ကောလာဟလတွေအများကြီးပဲပြက်နိုင်တယ်ဒါအပြင်တကယ်လို့ဒီအတုံးပြုတဲ့သူတွေကိုနိုင်ကိုကဒါကျမတို့ကပို့ပြီးတော့ဒီဟိုကောင်းတဲ့ဘက်ကနေပို့ပြီးတော့တုံးနိုင်တယ်ဆိုလို့ရှိရင်တော့ဒီမကောင်းတဲ့ဘက်ကနေပြီးတော့လာတဲ့တည်အမှားတွေတည်တူတွေဒါကျမတို့ကပြန်ပြီးတော့ဟိုကျမတို့ကပြန်ပြီးတော့တုံးပြန်နိုင်မတိုက်ခိုက်နိုင်တယ်အဓိကကတော့ဟိုအကောင်းတဲ့ဘက်တွေကနေပြီးတော့ဟိုပို့ပြီးတော့လူတွေများများတုံးလို့ရတယ်တုံးလို့နိုင်တယ်နောက်ပြီးတော့အတုံးပြုတတ်ဖို့ကျမတို့ဘက်ကနေပြီးတော့ပို့ပေးနိုင်တယ်ဆိုလို့ရှင်တော့ဒီပြဿနာတော့ကျမတို့ဖြေရှင်းနိုင်မှာမယ်ခုနအစိုးရပြောသလိုလူမှုကွန်ရက်ကြောင့်ဒီအစိုးရရဲ့ဒီလုပ်ငန်းတွေအနှောက်အယှက်ဖြစ်နေတယ်ဆိုတဲ့ဟာတော့ကျမသဘောမတူဘူးရှင်
ဟုတ်ကဲ့ပါဆက်စောဒါလည်းကိုမြင့်ကျော်လည်းပြောသွားပါတယ်ဟိုကိုဘယ်လိုပြောမလဲဆိုတော့ဟိုအခုလိုမျိုးပေါ့လေဟို ဟိုအရေးယူရအောင်ခုသူကထုတ်ပြန်ချက်ထဲမှာလည်းပြောထားတာဒီဒီဇယ်ဥရီနဲ့အရေးယူကိုဆက်လက်ဆောင်ရနေတယ်ဆိုတော့ဘယ်လိုမျိုးပေါ်လေဟိုအရေးယူတဲ့ကိုင်းနဲ့တွေ့ရဆိုလို့ရှိရင်အခုဟိုအစောပိုင်းမှာပဲကျွန်တော်တို့ electronic ဥရီလိုမျိုးပေါ်လေပြဿနာရှိရင်ဥရီမျိုးတွေရှိနေတယ်ဆိုတော့တကယ်လို့အဲ့လိုကိုမြင့်ကျော်ဆွေးနွေးစီရင်တာဟိုတကယ်လို့အဲ့လိုအရေးယူတာတွေဘာတွေလုပ်မယ်ဆိုရင်ရောဘလို့အပိုင်းမျိုးနဲ့ဟိုပေါ်လေတိတိကျကျအရေးယူယူတင်တာမျိုးရှိလဲတခြားကြောင့်မဟုတ်ပါဘူးကျွန်တော်တို့အောက်မှာဥရီရတခါကြီးကျတော့အရင်အဲ့လိုကိုကျော်ချေချေမြန်မြန်ကြီးအထက်ပြန်ပွင့်ထားတယ်ဆိုလို့ရှိရင်အရေးယူတာဟိုလိုရင်းမရောက်ဖဲနဲ့ဟိုကိုကိုလိုလိုအာနာပိုင်တွေကတုံးနေတဲ့လက်နဲ့တခုဟိုဖြစ်လာနေတဲ့အန်ဒီမျိုးလည်းရှိနိုင်တယ်လို့ထင်ပါတယ်ကိုမြင့်ကျော်ဆွေးနွေးပြပါဦးဟု
တ်ကျွန်တော်မြင်မှာတော့ဒီချေချေမီဒီယာပေါ်မှာဟိုရေးကြတယ်ပေါ့နော်ဟိုအွန်လိုင်းပေါ်မှာရေးကြတယ်ချေချေမီဒီယာအဲ့ဒီဟာဒီမှာဘလူဟာမျိုးကိုအရေးယူတာမျိုးကျွန်တော်တို့ကဟိုသဘောတူလဲဆိုတော့ဥပမာဘာသာရေးလူမျိုးရေးဒီမှာအကျန်းဖက်ဖို့လှုံ့ဆော်တဲ့ဟာမျိုးတွေယူတော့အရေးယူဟုတ်တော့ဘာကြီးတာမျိုးကျွန်တော်တို့ကသဘောတူပါတယ်။ဒါဆိုတော့ဒါကတော့ဟိုတမင်တကာလောက်ဆောင်တာမတော်တဆဟိုလွတ်လပ်စွာထုတ်ဖို့ပြောဆိုခွင့်လည်းမဟုတ်ဘူးလို့ဒီရဲနောက်ွယ်မှာဟိုတခြားသောရည်ရွယ်ချက်တွေရှိပါမရှိနေလဲပေါ့နော်။ဆိုတော့အဲ့ဒါမျိုးကိုတော့ဖော်ထုတ်နိုင်ရင်ဖော်ထုတ်ပြီးတော့အရေးယူတာမျိုးကျွန်တော်တို့အရင်အသိစိတ်ဆိုတာလက်ထက်ကလေးကကိုကကျွန်တော်တို့အတိုက်တွန်းတယ်တော်တော်လေးဟိုဒီလောက်ထိရည်ယူတာမရှိဘူး။တခါလေးမှဟိုခေါင်းဆောင်တွေကိုပြောဆိုတဲ့ဟာမျိုးတွေရေးယူတာဒါကတော့ဟိုဖော်ထုတ်ကြတယ်ရှားဖွေလိုက်ရှားဖွေနိုင်ကြတယ်ဖော်ထုတ်လေဖော်ထုတ်နိုင်တယ်အဲ့ဟာမျိုးကိုကျွန်တော်တို့ကဒီလောက်ကြီးအာမပြေအဲ့ဒါကတော့တကယ်တမ်းကျရင်တော့ဟိုအမနာပပြောဆိုတာလောက်ကတော့ဟိုအစိုးရအနေနဲ့ကအကြီးထူဖို့လိုတာပေါ့နော်ဟိုနိုင်ငံခေါင်းဆောင်ပဲဖြစ်ဖြစ်တက်မလို့ပဲဖြစ်ဖြစ်အဲ့လောက်ကတော့ညီထူဖို့လိုတယ်ဒါပေမဲ့ဟိုလူမှုတိုင်းဝိုင်းကိုစူပူအောင်လို့အကျန်းတက်ဖို့တက်ဖြတ်ဖို့လို့အဲ့လိုလှုံ့ဆော်မှုမျိုးတော့အရေးယူတာမျိုးတော့သဘောတူပါတယ်အဲ့လိုမှမဟုတ်ပဲနဲ့ဟိုအစိုးရဖွဲ့ကိုဟလာမတင်ငင်ဖြစ်အောင်လုပ်တယ်ဆိုတော့ညီပြားဆန်နဲ့အဲ့လိုဆွဆဲချက်မျိုးနဲ့ဟိုတန်ပြရလိုမျိုးပြစ်တယ်နေပြီးအများကြီးပေးတဲ့ဟာမျိုးကတော့အားလုံးကိုကြောက်ရွံ့စေတဲ့ဟိုစိတ်ရောက်မှုမျိုးဖြစ်ပြီးတော့ဒီဟာကဟို freedom of expression ဝေဖန်ထောက်ပြတဲ့ဟာမျိုးကိုပါဟိုနှုတ်ဆက်စေနိုင်တဲ့ဟိုတက်ရောက်မှုရှိတော့အဲ့လိုမျိုးတော့ကျွန်တော်တို့ကသဘောမတူရေးချင်နေတဲ့လုပ်ဖြစ်တာတော့တကယ်တမ်းကျတော့ media အသုံးလုံးလို့ပြောမှာ media literacy ပေါ့
ဒီ
မှာနိုင်ငံသားတွေ
ဟုတ်ကဲ့ဦးမြင့်ကျော်ကျေးဇူးပါကျွန်တော်ဆွေးနွေးပွဲရတဲ့အချိန်ဒီလောက်ပဲရတဲ့အတွက
်
ကျေးဇူးထူးတင်ပါတယ်ပါဝင်ဆွေးနွေးပေးတဲ့
တ
င်းစားဆရာဦးမြင့်ကျော်ကိုမင်းထက်ညင်းချင်းမထက်ထက်အောင်အားလုံးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ